မတန်ဆန်းလူများအခွင့်အရေးဆိုင်ရာကုလသမဂ္ဂကော်မတီရဲ့အစည်းအဝေးတရက်ကိုဩဂုတ်လ26ကနေစတေမာ20ရက်ဂျနီဗာကုလသမဂ္ဂလူအခွင့်အရေးကောင်စီဌာနချုပ်မှကျင်းပသွားမှာဖြစ်ပြီးမြန်မာနိုင်ငံအပါအဝင်အယ်ဘန်နီးယား၊ဩစတြေးလျ၊အီကွေဒေါ်၊အယ်ဆာဗေးရို၊ဂရိ၊အိန္ဒိယ၊အီရန်နဲ့ကူဝိတ်နိုင်ငံတွေမှာမတန်ဆန်းသူတွေရင်ဆိုင်ရတဲ့အခြေအနေကိုပြန်လည်သုံးသပ်သွားမှာဖြစ်ပါတယ်။ဒီနိုင်ငံတွေမှာမတန်ဆန်းသူများအခွင့်အရေးဆိုင်ရာကုလသမဂ္ဂရဲ့ဗရင်းစာချုပ်ကိုလက်မှတ်ထိုးထားတဲ့နိုင်ငံပေါင်း180တွေကနိုင်ငံတချို့ဖြစ်ပြီးလွတ်လပ်တဲ့နိုင်ငံကကျွမ်းကျင်သူ18ဦးနဲ့ဖွဲ့စည်းထားတဲ့ကော်မတီကိုပုံမှန်အစီရင်ခံစာတင်သွင်းရမှာဖြစ်ပါတယ်။ဒီဘာမှာကျင်းပတဲ့စီဝေဝဲအတွင်းသက်ဆိုင်ရာနိုင်ငံကိုယ်စားလှယ်တွေနဲ့ကော်မတီအဖွဲ့ဝင်တွေတွေ့ဆုံကြဖို့ရှိသလိုကော်မတီဝင်တွေဟာမတန်ဆန်းသူများအဖွဲ့အစည်းတွေအခြား NGO နဲ့လူအခွင့်အရေးအဖွဲ့တွေရဲ့တင်ကြားချက်တွေကိုလည်းကြားနာမှာဖြစ်ပါတယ်။နိုင်ငံအလိုက်လိလာတွေ့ရှိချက်အစီရင်ခံစာကိုတော့စနေပါ20ရက်ကြာရင်ကဘာတိအောင်ထုတ်ပြန်သွားဖို့ရှိပါတယ်။